Welcome to the Voice of America in Burmese.
မြန်မာနိုင်ငံခင်ပါရှင် VOA American အတန်ရဲ့2022ခုနှစ်ဖေဖော်ဝါရီလ10ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အတွက်သတင်းစီစဉ်ကိုတင်ဆက်တဲ့အခါမှာတော့စီရေးလေ့ကျင့်မှုရုရှားတပ်မှုတွေဘယ်လာရုစ်ကိုရောက်ရှိနေတဲ့သတင်းမြန်မာအတွက်စာနာမှုအကူအညီဒေါ်လာ18တန်ခွဲဂျပန်ကထောက်ပံ့မဲ့အကြောင်းစတာတွေကိုနားဆင်ရမှာပါအဲ့ဒီနောက်မှာတော့
ပြီးခဲ့တဲ့နှစ်တည်းမှာနှစ်40 50 90မှာမဖြစ်ခဲ့ဘူးတဲ့ကျွန်တော် action တွေ American ဆိုရနေပြီးတော့မှယူနေတာဖြစ်တယ်
ဒါကတော့အမေရိကန်မှာကျင်းပနေတဲ့မြမနွေဦးပန်းများအပီတီဆိုင်ရာအွန်လိုင်းဆွေးနွေးပတ်သက်တဲ့အွန်လိုင်းဆွေးနွေးပွဲနဲ့ပတ်သက်လို့တင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအထောက်အထားမဲ့တွေကိုထိုင်းရဲတွေကရှောင်းတခင်ဝင်ဖမ်းတဲ့အခြေအနေကိုလည်းပြောပြမှာပါ။နောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြမအရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျမကြီးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမှုကျော်တို့ကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံမှာတင်းမာမှုတွေပေါ်ပေါက်နေချိန်အင်အားပြရဲ့အနေနဲ့ဘယ်လာရုစ်နိုင်ငံနဲ့ဆဲချာပူးတွဲစီလေ့ကျင့်နေတဲ့ရုရှားတပ်ဖွဲ့ဝင်3000ကိုကြီးကြပ်ဖို့ရုရှားထိပ်တန်းတပ်မှုတွေဗိုလ်ထုနေကအင်းနေချင်းဘယ်လာရုစ်ကိုရောက်လာပါတယ်။ချာတာဘရင်းနေကစတင်တဲ့ပူးတွဲစီလေ့ကျင့်မှုတွေရုရှားစစ်တပ်ကဗိုလ်ချုပ်ကြီးဗယ်လာရီဂရက်ဆီမိုဦးဆောင်တဲ့ S-400 မြေပြင်ကဝေရင်ပစ်မစ်ဆိုင်တုံးတရင်ရင်းနဲ့တက်လီရင်နဲ့အများပြားကိုလည်းဘယ်လာရုစ်နိုင်ငံကိုစေလွှတ်ထားတာပါ။ယူကရိန်းနိုင်ငံ Kiev မြို့နဲ့ကီလိုမီတာ210လောက်သာကွာဝေးတဲ့ဘယ်လာရုစ်နိုင်ငံမှာရုရှားကပူးတွဲစီလေ့ကျင့်နေတာကြောင့်ယူကရိန်းတွေနောက်ထပ်ချင်းချောက်မှုလည်းဖြစ်နေပါဗျ။ယူကရိန်းရှေ့ပိုင်းနယ်စပ်မှာတပ်ရင်းတသိန်းကျော်ချထားတဲ့ရုရှားဟာပင်လယ်နဲ့မှာလည်းစစ်သင်္ဘောတွေစေလွှတ်ထားတာပါ။ဘယ်လာရုစ်နဲ့ရုရှားပူးတွဲစီလေ့ကျင့်မှုတွေစတင်တဲ့နေ့မှာပဲယူကရိန်းကလည်းမဟာမိတ်နောက်နိုင်ငံတွေကပေးအပ်ထားတဲ့တင်ကားဖြတ်မစ်ဆိုင်းတုံးတွေအဝေးထင်းလေယာဉ်တွေပါဝင်တဲ့စစ်ရဲကြာစီလေ့ကျင့်တဲ့စီစဉ်တစ်ခုကိုကြေညာခဲ့ပါဗျ။ရုရှားသမ္မတပျော်ခွင့်ရဒမစ်ထရီပက်စကော့ဖ်ကတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေအတွက်မကြုံမှုတွေတဲ့လွန်ကျွေးချင်းချောက်မှုအန္တရာယ်တွေရှိနေတာကြောင့်ပူးတွဲစီလေ့ကျင့်ရတာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။တချိန်ကဆိုဗီယက်ယူနီယံရဲ့ဒစိတပိုင်းဖြစ်ခဲ့တဲ့ယူကရိန်းပေါ်တိုက်ခိုက်နိုင်မဲ့စစ်ရင်အား80ရာခိုင်နှုန်းလောက်ကိုရုရှားကအသင့်ပြင်ထားတယ်လို့လည်းအနောက်နိုင်ငံကထောက်လှမ်းရေးကြွန့်ကျင်သူတွေယူဆထားကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းပေါ်ကျူးကျော်ဖို့ရည်ရွယ်မထားကြောင်းပြောဆိုထားပြီးတချိန်နဲ့မှာပဲယူကရိန်းကိုမြောက်အတ္လန္တိတ်စာချုပ်နေတိုးဘွဲ့မှာလက်မခံဖို့လဲတောင်းဆိုထားပါတယ်။ UN Nuclear ရဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုမြန်မြန်ဆန်ဆန်ပြန်လည်အကောင်အထည်ဖော်ဖို့အမေရိကန်ဆွေရကဗိုလ်ထုနှစ်မှာပဲတိုက်တွန်းလိုက်ပါတယ်။မကြာခင်သတင်းပတ်တွေအတွင်းသဘောတူညီမှုမရဘူးဆိုရင်စာချုပ်ကိုအကောင်အထည်ဖော်ဖို့မဖြစ်နိုင်တော့ဘူးလို့လည်းသတိပေးခဲ့တာပါ။
Our talks with Iran have reached an urgent point on
the UN ဆွေးနွေးပြောဆိုမှုရာအရေးကြီးတဲ့အဆင့်ကိုရောက်ရှိနေပြီဖြစ်ကြောင်းအင်ဒီရောပြောဝင်ရဂျန်စာတီကဗိုလ်ထုနေစဉ်ဆိုင်ရှင်းလင်းမှာပြောဆိုပြပါတယ်2015နိုင်ငံတကာသဘောတူညီချက်ကိုနှစ်ဖက်စလုံးကပြန်လည်လိုက်နာကျင့်သုံးမှုဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာအမေရိကန်ထူးခိုးဆဲရော့ဘင်လီယာအယူအန်ကိုယ်စားလှယ်ဖွင့်တဲ့တဆင့်ခံဆွေးနွေးနေတဲ့အကြောင်းလည်းပြောဆိုပြပါတယ်သက်ဆိုင်သူတွေအားလုံးကစိုးရိမ်နေတဲ့ကိစ္စတွေကိုဖြစ်ရှင်းနိုင်မဲ့အလားအလာတွေတွေ့မြင်နေရပေမဲ့မကြာခင်သတင်းပတ်တွေအတွင်းဖြစ်မလာခဲ့ဘူးဆိုရင်တော့အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေပုံမအဆင့်မြင့်လာမှာဖြစ်တာကြောင့်အရင်သဘောတူညီချက်ကိုအကောင့်ထဲပေါ်ဖို့မဖြစ်နိုင်တဲ့အခြေအနေကိုရောက်လာလိမ့်မယ်လို့လည်းပြောဆိုခဲ့တာပါအရင်သဘောတူညီချက်ကိုပြန်လည်ကျင့်သုံးနိုင်အောင်ဆွေးနွေးညှိနှိုင်းမှုသတင်းပတ်အနေနဲ့သာကျန်တော့တဲ့အကြောင်းပြီးခဲ့တဲ့ဇန်နဝါရီလကုန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲအရာရှိတယောက်ကလည်းသတိပေးထားပူပါတယ်။အီရန်နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာတော့အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်နိုင်အောင်အကန့်အသတ်နဲ့သာလုပ်ရမှာဖြစ်ပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူထားတာတွေကိုရုတ်သိမ်းပေးရမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ဘက်ကလည်းသဘောတူညီချက်တွေကိုမလိုက်နာတော့ဘဲနျူကလ িয়ার လုပ်ငန်းတွေဆက်လုပ်ခဲ့တာပါ။ ယူကရိန်းရဲ့အမေရိကန်ကအာရုံစိုက်နေတဲ့အခြေအနေမှာပဲအာရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေသပေါ်တမန်ကျိုးပိုင်တဲ့ဆိုရရဲ့တန်တိတန်ခိုင်မာမှုကိုပြတ်တာတဲ့ခီးစဉ်ဖြစ်နိုင်ငံဝန်ကြီးအန်တိုနီဘလင်ကင်ဗော်ဒူနီကဩစတြေးလျမှာရောက်နေပါတယ်အမေရိကန်ဩစတြေးလျဂျပန်အိန္ဒိယလေးနိုင်ငံကွတ်တဖွဲ့စည်းဝေးကိုအရှင်ဖြစ်ကျင်းပမဲ့ဩစတြေးလျနိုင်ငံကနိုင်ငံဝန်ကြီးမယ်ရီစပိန်ကတော့အခုစည်းဝေးဟာဒီသတင်းလွန်ညွန်ရေးအတွက်အမေရိကန်ကဥစားပေးဖြစ်သဘောထားတဲ့အကြောင်းတရုတ်နိုင်ငံကိုပြတ်တဲ့လိုရဖြစ်ဗိုလ်ထုနေမှာပဲပြောဆိုလိုက်တာပါကွတ်တဖွဲ့ရဲ့ဝင်ကြီးအစည်းအဝေးမှာဒီသတင်းကုဘီယောဂါကာဝေးစည်းဖြန့်ချိမှုစိုက်ဘာနဲ့နည်းပညာဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့မမှန်တဲ့ရင်ဖြန့်ချိမှုအကြမ်းဖက်ဝါဒတံပြန်တက်ဖြစ်ရေးရာသီဥတုပြောင်းလဲမှုစတာတွေကိုလည်းဆွေးနွေးမှာဖြစ်ကြောင်းဩစတြေးလျနိုင်ငံရဲ့ဝင်ကြီးကပြောဆိုထားပါတယ်ဝင်ကြီးဘလင်ကင်ကတော့ဒေသတွင်းနဲ့ကမ္ဘာတစ်လောကပြည်သူတွေအတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးမယ်ကြောင်းဗိုလ်ထုနေ့ကပဲသတင်းတော်တွေကိုပြောခဲ့တာပါကိုဗစ်ရောဂါကာကွယ်ဆေးရရှိရေးရေချောင်းလုံခြုံရေးအင်ဒိုပစိဖိတ်ဒေသမှာရန်လိုတဲ့လုပ်ရပ်တွေကိုတုံ့ပြန်ရေးခေတ်မီနည်းပညာတွေကိုကောင်းတဲ့ရည်ရွယ်ချက်နဲ့အသုံးပြုနိုင်ရေးစတဲ့ကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာကွာတဖွဲ့ဟာပုံမူအားကောင်းလာနေတဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဝန်ကြီးဘလင်ကင်ရဲ့တရင်တစ်ပတ်ကြာခီးစဉ်တွင်ပစိဖိတ်ဒေသကဖီဂျီနိုင်ငံအပြင်ဟိုနိုလူလူနဲ့ဟာဝိုင်တို့ကိုလည်းတွားရောက်မှာဖြစ်ပါတယ်တရုတ်နိုင်ငံပေကျင်းမြို့ကဆောက်ရသည့်အိုလံပစ်အားကစားပွဲမှာအမေရိကန်အတွက်ပထမဆုံးရွှေစိမ့်စုကိုအမျိုးသမီးနှင်းလျှော်စီစနိုးဘုတ်ပြိုင်ပွဲမှာလင်းစေးချီကိုဘဲလစ်ကဗိုလ်ထုနှင်းမှာစကူရရှိလိုက်ပါတယ်။အသက်36နှစ်အရွယ်ရွှေစိမ့်စုရှင်ချီကိုဘဲလစ်ဟာအားကစားလောကမှာထင်ရှားသူဖြစ်ခဲ့ပေမဲ့2006ခုနှစ်အီတလီနိုင်ငံတူရင်မြို့အိုလံပစ်အားကစားပွဲတော်ကစရွှေစိမ့်နဲ့လွဲခဲ့သူလည်းဖြစ်ပါတယ်။အီတလီအိုလံပစ်ပွဲမှာနောက်ဆုံးပန်းဝင်ခံနည်းချိန်ကျမှထူးထူးခြားခြားနှင်းလျှော်စီပြဖို့ကြိုးစားခဲ့ရမှာချေချော်ခဲ့တာကြောင့်ငွေတစိမ့်သာရရှိခဲ့တာပါ။ဗိုလ်ထုနှင်းပွဲမှာပြိုင်ပွဲဖြစ်တဲ့ပြည်ထောင်နိုင်ငံကအားကစားမယ်ကငွေတစိမ့်၊ကနေဒါကခြေစိမ့်ရရှိခဲ့ကြပါတယ်။အမေရိကန်အမျိုးသမီးအားကစားမယ်မက်ကလာရှစ်ဖင်ကတော့အစောပိုင်းအပိုင်းနှင်းလျှော်စီပြိုင်ပွဲမှာရွှေတစိမ့်နဲ့လွဲချော်ခဲ့ပါတယ်။ပြိုင်ပွဲဖြစ်တဲ့ဆလိုဗက်ကီးယားအားကစားမယ်ပက်ထရာဗယ်ဟိုဘာကရွှေစိမ့်ဩစတြေးလျနိုင်ငံကကက်ထရီနာလန်စဘာဂါကခြေစိမ့်ရရှိခဲ့ကြတာပါဗိုလ်ထုနေ့အထိအိုလံပစ်အားကစားပွဲစဉ်တွေမှာရွှေစိမ့်ဆုရရှိတဲ့အထက်မှာတော့ဂျာမနီနိုင်ငံကအများဆုံးအဖြစ်၅ဆုနော်ဝေးနဲ့ဆွီဒင်နိုင်ငံတို့က၄ဆုအထူးထူးရရှိထားကြပြီးအေရှင်တရုတ်နဲ့နယ်သာလန်နိုင်ငံတို့ကတော့၃ဆုစီရရှိထားကြပါတယ်ခင်ဗျာ
ဒီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းထိုမီတာ32 kHz 633နဲ့6383ညဘိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအရအတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာသတင်းများကိုဆက်လက်တင်ပြပေးပါအောင်မယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာအမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်ဆေးရုံတင်ရတဲ့လူနာအရေးအတွက်ဟာအားရလောက်တဲ့အနေအထားအထိရောကျလာပေမဲ့ကာယရောဂါရဲ့အခြေအနေဟာအစအဦးတွေအတွင်းညနေဖုံးမဖြစ်မနေတတ်ဖို့တတ်မှတ်ချက်ကိုနိုင်ငံတော်ဖြေလျှော့ပေးလောက်တဲ့အနေအထားမဟုတ်သေးဘူးလို့ဗိုလ်ထုနေ့ကပြည်သူ့တော်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ CDC ရောဂါထိန်းချုပ်ရေးဌာနအကြီးအကဲကပြောဆိုပါတယ်ပြည်ကတဲ့ရသက်တပ်ပါအတွင်းကိုဗစ်ကူးစက်မှု44ရာခိုင်နှုန်းရော့ကျခဲ့တယ်လို့ဆေးရုံတင်ရတဲ့အရေးအတွက်ဟာ25ရာခိုင်နှုန်းနီးပါးရော့ကျခဲ့ပါတယ်။ဒါပေမဲ့လည်းသေဆုံးမှုနှုန်းကတော့3ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်ဆေးရုံတင်မှုနဲ့သေဆုံးမှုနှုန်းတွေကမြင့်တက်နေစေဖြစ်တာကြောင့် CDC ရောဂါထိန်းချုပ်ရေးဌာနရဲ့ညွှန်ကြားချက်တွေကိုပြောင်းလဲဖို့မဖြစ်နိုင်သေးဘူးလို့ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့အကြီးအကဲဒေါက်တာရူချယ်ဝီလန်စကီကသမရအင်ဗျူတော်မှာပြုလုပ်တဲ့ COVID တုံ့ပြန်ဆောင်ရွက်ရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ COVID-19 မျိုးကွဲတဲ့ကူးစက်ပြန့်ပွားမှုဟာကမ္ဘာအနှံ့ပိုပြီးတော့ပုံမှန်အနေအထားဖြစ်လာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ COVID ရောဂါကြွမ်းကျင်သူဒေါက်တာမာရီယာဗန်ကီရာကိုဗစ်ကအင်္ဂါနေ့မှာပြုလုပ်တဲ့ online မေးဖြေဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။နောက်အစ်စ်ပေါ်လာတဲ့ BA.2 မျိုးကွဲတဲ့ဟာ Omicron မျိုးကွဲတဲ့ပုံပုံပြင်းထန်ပြီးစိုးရင်စရာကောင်းတဲ့အထောက်အထားမတွေ့ရဘူးလို့ဒေါက်တာမာရီယာကပြောဆိုပါရယ် Omicron virus ဟာအခြားမျိုးကွဲသစ် Alpha နဲ့ Delta တို့လောက်ကြားနာမှုမပြင်းထန်ပေမဲ့ကူးစက်မှုကတော့ပိုမြန်တယ်လို့ဆိုပါရယ်ဒါပေမဲ့ပြီးခဲ့တဲ့ရက်သက်တစ်ပတ်အတွင်း COVID ကြောင့်သေဆုံးမှုနှုန်းမြင့်တက်ခဲ့ပြီး တည်ဆုံးသူ၅သိန်းအထိရောက်ရှိခဲ့တာဟာသူ့ရဲ့အဓိကစိုးရင်ချက်ဖြစ်တယ်လို့ဒေါက်တာမရီယာကပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စီးပွားရေးကျဆင်းမှုနဲ့အထွေထွေအကြမ်းအတည်းတွေကြောင့်နေစဉ်စားဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတဲ့မြန်မာပြည်သူတွေအတွက်ဂျပန်နိုင်ငံကလူသားချင်းစာနာမှုအထောက်အကူအဖြစ်အမေရိကန်ဒေါ်လာ18တန်းခွဲထောက်ပံ့ပေးရသွားမယ်လို့ဂျပန်အစိုးရကဟောထုတ်နေမှာပြောဆိုပါတယ်။
では、加盟と多分通ります。国連は1月の30日、国際社会に対して今後1年間で、
ミャンマー人がまあ、支配者政府で、ミャンマー人は、例前沙漠にいる弱者たちを避避難じしてあって、あくろ避やとまってであちゃう、ジャパン人間財運事、ハラシ、ロシマサが庭園座新連盟も表示とらば。だあびん、預金がれドル30ラ国に投放けてる。အခုအခါမှာလဲအာဆီယံအသင်းရဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူပေးရေးအစီအစဉ်အတွက်တုံ့ပြန်ဆောင်ရွက်တဲ့အနေနဲ့ဂျပန်အစိုးရကဒေါ်လာ18တန်းခွဲပိုးကူညီတာတွေကိုပေးရတာဖြစ်တယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အခုအငြိလိုအပ်နေသူတွေထံကိုအမိုးအကာများအစားအစာများအယက်ခင်းများနဲ့စေဝါများကိုအာဆီယံအတွင်းရေးမှုအဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းတွေကနေတဆင့်ပေးရသွားမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။1988ခုနှစ်နောက်ပိုင်းဆီယနာရှင်စန့်ကျီနိုင်ငံရေးကတ်တွန်းတွေကိုပြောင်ပြောင်းစွာရေးဆွဲခဲ့တဲ့ကတ်တွန်းဆီယဟန်လေးဟာဖေဖော်ဝါရီလ9ရက်နေ့နေ့လယ်ပိုင်းကပွဲလွန်အနေဆရောက်သွားပြီဖြစ်ပါတယ်။ကတ်တွန်းဆီယဟန်လေးရဲ့အမည်ရင်းဟာဥလမြင့်သိန်းဖြစ်ပြီးရှမ်းပြည်နယ်နောင်မွန်မြို့ဇာတိဖြစ်ပါတယ်။ပွဲလွန်ချိန်မှာအသက်58နှစ်ရှိပြီဖြစ်ပါတယ်။1988ခုနှစ်ဆက်အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ပါတယ်။အဲ့ဒီနောက်တောက်ကိုသွားခဲ့ပြီးထိုမှတစ်င့်ထိုင်းနိုင်ငံအခြေစိုက်ရှမ်းတန်တော်ဆင့်သတင်းစာမှာစတင်လုပ်ကိုင်ခဲ့ပြီးနိုင်ငံရေးကတ်တော်များကိုစတင်ရေးဆွဲခဲ့ပါတယ်။အဲ့ဒီနောက်2003ခုနှစ်မှာစတင်ကတရားဝတီမဂ္ဂဇင်းမှာနိုင်ငံရေးကတ်တော်များကိုရေးဆွဲခဲ့ပါတယ်။2005ခုနှစ်မှာတောင်ကြီးမြို့မှာပြန်လည်နေထိုင်ခဲ့ပါတယ်။အဲ့ဒီနောက်ဖေဖော်ဝါရီလ9ရက်နေ့နေ့လယ်3နာရီကျော်မှာအသည်ကင်ဆာရောဂါနဲ့ဘဝတစ်ဘဝကိုကူးပြောင်းသွားခဲ့ပါတယ
်။ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နေဦးနဲ့ကိုစောမိုးကျော်တို့ကပြောပြသွားတာပါ။ကြာတာပတင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့အခက်ခဲတွေကြော်လွားဖို့နီးနှံရှာမဲ့မြမຫນွေဦးပန်းများအပြည်ပြည်ဆိုင်ရာ online ဆွေးနွေးပွဲကိုကြည့်ကြရအောင်ပါ။ February 5ရက်ကနေ12ရက်နေ့အထိ American နိုင်ငံမှာပြုလုပ်နေတဲ့မြမຫນွေဦးပန်းများအပြည်ပြည်ဆိုင်ရာ online ဆွေးနွေးပွဲမှာဝင်ကြီးခရစ်တန်ဘရင်ကာအဖွဲ့မိကွန်ပြောကြရမှာမြမအရေးနဲ့ပတ်သက်လို့အခုလိုအမေရိကန်အစိုးရရဲ့ရည်တည်ချက်ကိုပြောကြခဲ့ပါတယ
် The United States remains committed to supporting the people of Burma as they face multiple crises as a result of the military coup and the horrific violence perpetrated by the regime
ဒီကုခမြမနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းရမှာမြန်မာပြည်သူပြည်သားတွေကိုပံ့ပိုးကူညီဖို့အလုံးအတူတကွပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပြီလို့ယုံကြည်ပါတယ်။စစ်အာဏာသိမ်းမှုနဲ့စစ်အာဏာရှင်တို့ရဲ့ကြောက်မက်ဖွယ်အကြမ်းဖက်မှုများကြောင့်မြန်မာပြည်သူတွေအကြက်အသေးများစွာကြုံတွေ့နေရပါတယ်။ဒီအတွက် American ပြောင်စုအနေနဲ့ဆက်လက်ပံ့ပိုးကူညီဖို့ကတိကဝတ်ပြုပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းတွင် American အောက်လွှတ်တော်မှပြုလုပ်ခဲ့တဲ့မြမအရေးဆွေးနွေးပွဲမှာတော့မြမစစ်ကောင်စီကိုလက်နက်မယောင်းချဖို့နဲ့လေရင်စီမယောင်းချဖို့အပါအဝင်အရေးယူတန်းခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲကြိုးပမ်းဖို့သမ္မတဘိုင်ဒန်အစိုးရကိုအောက်လွှတ်တော်နိုင်ငံသားရေးကော်မတီကတိုက်တွန်းထားတာပါ။ဒါကြောင့်အမေရိကန်အစိုးရရဲ့မြမအရေးကြိုးပမ်းချက်တွေတကယ်ပဲထိရောက်မှုရှိနေပါသလား။မြမနေဦးပန်းများအပြည်ပြည်ဆိုင်ရာအွန်လိုင်းဆွေးနွေးပွဲကိုဦးစီးပြုလုပ်နေတဲ့ BACI အမှုဆောင်ညွှန်ကြားမှူး Eliza Varney ကအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်တွေဟာထိရောက်မှုရှိနေကြောင်း VOA ကိုခုလိုပြောပါတယ်။
ပြီးခဲ့တဲ့နှစ်တည်းမှာနှစ်40 50 90မှာမဖြစ်ခဲ့ဘူးတဲ့ကျွန်တော် action တွေအမေရိကန်အစိုးရနေပြီးတော့မှယူနေတာဖြစ်တယ် Kristen Briggs Assistant Secretary ရနေလည်းပဲအဲ့ဒါကိုရှင်းရှင်းလင်းလင်းပုံပုံလင်းလင်းပဲပြောသွားပါတယ်ဒီစစ်အာဏာရှင်ရဲ့အာဏာသိမ်းမှုဒီဘယ်တော့မှကျွန်တော်လက်ခံမှာမဟုတ်ဘူး Democratic Forces နေနဲ့ Forces နေနဲ့ကျွန်တော်တို့က လက်တွဲပြီးတော့မှအထူးသဖြင့်တစ်ထောက်ပစနေမှာတော့တကယ်ကိုပူပေါင်းပြီးတော့မှကျွန်တော်တို့ဆောင်ရွက်ကြဖို့လိုတယ်ဆိုတော့ကြက်ကြက်သားသားသူတော်သွားပါတယ်အဲဆိုတော့ဒီဟာဒီဟာအဆပါပဲ
ဒါပြင်အဲ့ဒီဆွေးနွေးပွဲမှာလက်ရှိမြန်မာနိုင်ငံမှာဆရာနာသိမ့်မှုကိုစန့်ကျင်လှုပ်ရှားမှုအတိုင်းအတာအခြေအနေကိုလည်းတုံ့သက်ဆွေးနွေးခဲ့ကြတယ်လို့သူကပြောပါတယ်မြန်မာနိုင်ငံအချက်အလက်ဖြည့်ရှင်ရေးနည်းလမ်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာက Channel News Asia နဲ့မကြသေးခင်ကတွေ့ဆုံမေးမြန်းခဲ့မှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်ကထိန်းချုပ်ထားစေဖြစ်ပြီးအဲ့ဒီအတွက်နိုင်ငံရေးအသွင်ကူးပြောင်းဖို့ဆိုရင်လုပ်ငန်းစဉ်တစ်ခုလိုအပ်နေပြီးရေရှည်သွားဖို့လိုကြောင်းပြောကြားခဲ့တာပါ။ဒါကြောင့်လက်ရှိမြန်မာရေးအပြည်ပြည်ဆိုင်ရာဆွေးနွေးပွဲမှာရောအာဏာသိမ်းထားတဲ့စစ်ကောင်စီအနေနဲ့တကယ်ပဲတိုင်းပြည်ကိုအုပ်ချုပ်စီမံနိုင်သလား။အာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေအပေါ်မှာရောဘလို့အမြင်တွေရှိနေကြသလဲ။ Eliza Varney ကတော့အခုလိုပြောပါတယ
်။စစ်ကောင်စီကနေပြီးတော့မှတနိုင်ငံလုံးအုပ်ချုပ်နိုင်မှုဆိုတော့တိတ်ချပေါက်ပါပဲ။ရတရူဟာအာနာနဲ့အုတ်ချုပ်ရေးမှာတို့မအုတ်ချုပ်နိုင်ဘူး။တနိုင်ငါလို့လည်းတို့မပိုင်ဘူး။ပြည်သူလူထုကနေပြီးတော့စစ်အာနာရှင်မတရားတဲ့အာနာတိမ်မှုကိုလိုးဝမလိုလားဘူးလက်မခံဘူးဆိုတာတော့ပြားနေစေဖြစ်တယ်။ဒီနေ့အထိ resistance revolution ဒီတော်ဟာရေးကတကယ်အားကောင်းပြီးတော့မှတကယ်စွန့်စားပြီးတော့မှအားတော်မှပူတာလာတယ်ပူပြီးမှ institution တွေလည်းခိုင်မာလာတယ်ဒီကျွန်တော်ပြည်သူလူထုကြီးတခါလည်းဥကြွားပြီးမှထလာတော့မတော့ကျွန်တော်တို့မတွေးတာပဲဖြစ်တယ်တကယ်စစ်စစ်မှာတော့ပူပြီးတော့မှဒီ revolutionary institutional capacity တွေကပူတော့မှတောင်းလာတယ်လို့ကျွန်တော်တို့ကမြင်လို့ရတယ
်ဒါကတော့မြမနွေဦးပန်းများအပြည်ပြည်ဆိုင်ရာ online ဆွေးနွေးပွဲမှာဥဆောင်ဆွေးနွေးခဲ့တဲ့ဒီ PCI ရဲ့ညွှန်ကြားရေးမှုအမှုဆောင်ညွှန်ကြားရေးမှုက VOA ကိုပြောသားတာပါဒီဆွေးနွေးပွဲကို American ပြည်ထောင်စု Indiana ပြည်နယ်အခြေဆိုင် Burmese Community Institute BACI နဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားတက္ကသိုလ် National University of the Union of Myanmar Global Campus NUMM တို့ပူးတွဲပြုလုပ်ခဲ့ပါတယ်ဒီ online ဆွေးနွေးပွဲအဖွင့်မိန့်ခွန်းအဖြစ်လဲIndiana ပြည်နယ်အုပ်ချုပ်ရေးမှူးနဲ့အတူအထက်လွှတ်တော်အမတ်တော့ဒီယန်တို့ကအဖွင့်မိန့်ခွန်းတွေကိုအွန်လိုင်းကနေပြောကြားခဲ့ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလာကလည်းအဖွင့်မိန့်ခွန်းပြောကြားခဲ့ပါတယ်ရှင်။ကြာတာပတိတိနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေတွေကိုပြောပြမှာပါ။မြန်မာရွှေပြောင်းအလုပ်သမားတွေအများဆုံးရှိကြတဲ့တောက်ကြီးနဲ့မဲဆောက်မြို့နယ်အတွင်းဆက်ယုံ၄ယုံလောက်ကိုထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေဝင်ရောက်ပြီးတော့တရားမဝင်အထောက်အထားမရှိသူတွေကိုရှောင်းတခင်စစ်ဆေးတာတွေဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင
်။ထိုင်းနိုင်ငံတပ်ပြည်နယ်မဲဆောက်မြို့နယ်အတွင်းကအထောက်အထားမရှိဘဲအလုပ်လုပ်ကြနေကြတဲ့ရွှေပြောင်းလုပ်သားတွေကိုရှာဖွေစစ်ဆေးရေးယူဖို့အတွက်ထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဖေဖော်ဝါရီလ၈ရက်နေ့ကမဲဆောက်မြို့နယ်အတွင်းမှာရှိတဲ့အထည်ချုပ်ရုံ၄ရုံကိုဝင်ရောက်စစ်ဆေးခဲ့ပါတယ်။ဒီဆက်ရုံတွေမှာအထောက်အထားမရှိသူတွေရှိနေတဲ့အတွက်ဖမ်းဆီးသွားတာတွေလုပ်ခဲ့ကြောင်းရောင်ကြီးဥလုပ်သမားအဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်
။ဖေဖော်ဝါရီလ၈ရက်နေ့မှာစစ်ရုံ၄ရုံဝင်တဲ့မဲတောင်ဆိုတဲ့ရွာပဲမှာရှိတဲ့ဒီရုံလေးကိုဝင်ရောက်စစ်ဆေးဖမ်းဆီးရတယ်ရှိရလို့ပြရတယ်။အဲ့ဒီမှာတော့ဝင်ရောက်စစ်ဆေးတဲ့အခါမှာအထောက်အထားမရှိရဲ့မပြည့်စုံတဲ့ပေါ့အလို့သမား10ယောက်ချောက်လောက်ဖမ်းသွားတာလို့ကျွန်တော်ကြားရတယ်။နောက်တစ်ချက်ကကျတော့ကန်းနာမှာရှိရဲ့ဒီတရားတက်ဖက်မှာရှိရဲ့မိုးစိမ်းလိုပါလို့ပေါ့နော်ထက်ဆိုင်လောက်ခေါ်ပါပေါ့အဲ့ဒီဘက်ဒီအဲ့ဒီဘက်မှာရှိရဲ့ချိန်ဝင်ရင်ဝင်ရောက်ဖမ်းဆီးတယ်လို့ကျွန်တော်တို့သိရပါတယ်ဗျာဟုတ်ကဲ့ကတော့လောကကဝင်ရောက်စစ်ဆေးတာတွေလုပ်နေပြီဆိုတဲ့သတင်းမျိုးတွေကထွက်နေတာတပတ်ကျော်ကြာလောက်ရှိပြီပေါ့ခုဒီဖေဖော်ဝါရီလ၈ရက်နေ့ကနေစပြီးတော့ဒါဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိရတာပေါ့နော
်ထိုင်းနိုင်ငံထဲမှာနေ့စဉ်ရာနဲ့ချီပြီးအစုလိုက်အပြုံလိုက်အထောက်ထားမဲ့မြန်မာတွေဖမ်းဆီးခံရပြီးတဲ့နောက်ပိုင်းထိုင်းရနာပိုင်းတွေကနေဆက်တွေကိုတင်းတင်းကြပ်ကြပ်ကင်တွယ်လာခဲ့တာပါအခုဆိုရင်စစ်ရုံတွေတည်းအထိဝင်ရောက်စစ်ဆေးဖမ်းဆီးတာတွေလှုပ်လာတာဖြစ်ပါတယ်ဒါအပြင်မဲဆောက်ဈေးဘက်နဲ့မဲဆောက်လမ်းမတွေပေါ်မှာလည်းအဖမ်းဆီးတွေများလာကြောင်းဦးမိုးကျော်ကအခုလိုပြောပြပါတယ်
ဒီကွက်ဈေးထဲမှာလည်းစစ်တာပဲ ကျွန်တော်တို့လည်းခုအရင်ကတော့တခါမှစစ်စစ်မကံအောင်ခုလည်းစစ်စစ်ကံရတယ်လောက်ကပြန်လာတဲ့ချိန်ပါလေအာဒီဥစ္စာပေါ်ရှေ့ရောက်ဘုလို့ဆောင်တာလေးဒီအာဒီဆိုင်ကစီးပြီးတော့အာဒီမြို့ပတ်နေတဲ့ရဲတွေပေါ့အဲ့ဒါမျိုးရဲတွေကလည်းအဲ့လိုမတင်လာတဲ့သူတွေသူတို့ပြီးတော့တနေ့ရှိတဲ့သူဆိုလို့ရှိရင်နမ်းပြီးမှဆေးပြီးတော့ကျတော့စစ်စစ်တာတွေရက်ရက်ခိုင်ပြီးရှိတာတွေရင်တွေရက်ရက်ခိုင်ပြီးတော့စစ်စစ်တာတွေဖတ်ရှိတာသူတွေရှိတယ်အဲ့ဒါမျိုးတွေကလည်းပြည့်စုံသွားပဲဒီကဲမှာဆီကျွန်တော်တို့ကိုယ်တိုင်လည်းစစ်စစ်ခံရတာတွေရှိတယ
်ထိုင်းနယ်ဇက်တွေမှာတရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေနေ့စဉ်ဖမ်းမိနေတဲ့အတွက်အလုပ်သမားတွေလုတ်ကင်နေတဲ့နေရာကိုစစ်ဆေးမှုတွေလုပ်တာဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်အထောက်အထားမရှိဘဲလုတ်ကင်နေတဲ့တရားမဝင်တဲ့အလုပ်သမားတွေသာမကလုပ်ငန်းစီခိုင်းတဲ့အလုပ်ရှင်တွေကိုပါအရေးယူမှုတွေဆောင်ရွက်သွားမယ်ဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ဟာကရင်ပြည်နယ်မြဝတီမြို့ရဲ့မျက်နှာချင်းဆိုင်မှာရှိပြီးပြီးခဲ့တဲ့နှစ်ကစပြီးအထောက်အထားမဲ့မြန်မာတွေယာနဲ့ချီပြီးနေ့စဉ်ဝင်ရောက်လာနေတဲ့မြို့လည်းဖြစ်ပါတယ်။ဒါအပြင်ဆက်အနာတင်လိုက်ပြီးတဲ့နောက်မြန်မာပြည်ရဲ့နိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်လည်းအလုပ်ကံအခွင့်အလမ်းတွေရဖို့ပေါ့နိုင်ငံရေးအရပါခိုးလုံနိုင်ဖို့အတွက်ပါမဲဆောက်မြို့ကိုမြန်မာနိုင်ငံသားတွေလာရောက်နေကြတာတွေလည်းရှိကြပါတယ်ရှင်
။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးလေးမှာပါရှင်။ကြာတာပတင်းနေနေခင် VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်နေနေ6နာရီကနေ9နာရီထိတင်ဆက်နေပါတယ်။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတပုတ်ကိုပြောပြမှာပါ။ယူကရိန်းမှာစစ်ဖြစ်လာခဲ့ရင်ဒီစစ်ကြောင့်ကပ်ဘေးဆိုကြီးရုတ်တရက်ပေါ်လာမှာဖြစ်တယ်လို့အိမ်ကြီးချင်းနိုင်ငံတွေကပါရိုက်ခတ်လာမှာဖြစ်ပြီးဒေတာရင်းပဋိပက္ခအသွင်ဖြစ်ပြောင်းလဲသွားနိုင်ကြောင်းနိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေကသတိပေးလိုက်ပါတယ်။ Lisa Schlein Geneva ကနေသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြမှာပါ
။ယူကရိန်းရှေ့ဘက်ခြမ်းမှာရုရှားကကြိုးရောင်းနောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေထိန်းချုပ်ထားရဒေတာနဲ့အင်းချင်းဆိုင်မှာရှိတဲ့ယူကရိန်းအစိုးရတပ်ရှိရာနေရာကိုနော်ဝေဒုက္ခသည်ကောင်စီအတွင်းရေးမှူးချုပ်ယန်အီဂဲလန်ကတပတ်ကြာသွားရောက်လေ့လာခဲ့တာပါရုရှားကကျူးကျော်တိုက်ခိုက်လာနိုင်ခြင်းအပေါ်ဒေသခံတွေရဲ့အမြင်ကိုစနင်းနာဖို့အီဂဲလန်ကအဲ့ဒီဒေသကိုသွားရောက်ခဲ့တာဖြစ်ပါတယ်ဒေသတွေကြုံလာနိုင်တဲ့နောက်ထပ်စစ်ပွဲတစ်ခုကိုဖန်တီးမယ်ဆိုရင်ဒါကမိုင်မဲလွန်းရကြတယ်လို့ဒေသခံတွေကတခဲနဲ့မှတ်ချက်ပေးကြပြီးစစ်ပွဲဆဖို့ဆုံးဖြတ်တာမျိုးကမြုံကြီးနိုင်လောက်အောင်အတီးတရားမေးရာရောက်တယ်လို့လဲပြောဆိုနေကြပါတယ
် Listen this is completely surreal for us they feel that they are hostage now
သူတို့ကဒါလုံးဝကိုလက်ရှိနဲ့ကင်းကွက်နေတယ်ဒုက္ခတင်တဲ့ဆက်ခေါ်သွားမယ်အထွေးနိုင်ငံရေးကစားပွဲမှာသူတို့ကတရားခံနေဖြစ်နေရတယ်ဆိုတာမျိုးကျွန်တော်ဝိုင်းပြောကြပါတယ်ဒီစပွဲကိုပေါ်ဆောင်မဲ့သူတွေကဒုက္ခနဲ့ရင်ဆိုင်ရမှာမဟုတ်ဘဲဆုံးဖြတ်ပြီးမရှိရသူတို့ကပဲဒုက္ခရောက်ရလိမ့်မယ်လို့လဲပြောကြပါတယ်
လုံငယ်တဲ့ဆင်းရဲအချိန်ကစားလို့ယူကရိန်းမှာစစ်ခိုးစစ်ငွေတွေတငွေငွေလောင်ကျွမ်းလာခဲ့တာပါ2014မှာခရိုင်းမီးယားကျွန်းဆက်ကိုရုရှားကကျူးကျော်တိုက်ခတ်ခဲ့ပြီးတိတ်မကြခင်မှာပဲရုရှားတို့ထောက်ပံ့ပေးထားတဲ့ခွဲထွက်ရေးအုပ်စုကဒွန်ဘက်စ်ဒေသကိုသိမ်းပိုက်ခဲ့ပါတယ်ခွဲထွက်ရေးတပ်တွေထိန်းချုပ်ထားတဲ့ကီလိုမီတာ20ရှည်လျားတဲ့နယ်စပ်မြင်းတစ်လျှောက်မှာလူ2သန်းလောက်နေထိုင်နေတာပါအခုဆိုရင်လူငယ်တွေကအဲ့ဒီဒေသကနေထွက်ခွာသွားကြပြီးအသက်ကြီးရွယ်ဦးပင်စင်သားတွေလောက်သာကြံခဲ့ပါလေစစ်ဖြစ်လာခဲ့ရင်ဒီလိုကြံခဲ့တဲ့သူတွေဒုက္ခနဲ့ရင်ဆိုင်ရလိမ့်မယ်လို့ယန်အီဂဲလန်ကပြောပါလေ
You cannot have a war among hundreds of thousands of freezing miserable pensioners on both sides it is
နောက်ဆုံးမှာကြံနေခဲ့တဲ့သိန်းချင်းကြီးရဲ့ပင်စင်သားရဲ့အတွက်အခုလိုဤခဲ့တဲ့ရာဇဝင်ပြောမှာစစ်မဖြစ်ဘူးလို့ထင်ပါတယ်သူကအခုကြီးကာကွယ်မဲ့နေပြီလားအသက်ဆက်ဆက်ကျော်အရွယ်တောင်းကျတော့ပြည့်ရရပါတယ်စစ်ဖြစ်လာရင်သူတို့အရင်ဆုံးခံရမှာပ
ါယူကရိန်းမှာစစ်သားဖြစ်လာခဲ့ရင်အနည်းဆုံးလူ2သန်းလောက်နေရစွန့်ခွာထွက်ပြေးရလိမ့်မယ်လို့ဤကဲလန်းကသတိပေးလိုက်ပါတယ်စစ်ဝဲတွေကြောင့်လူအစုလိုက်အပြုံလိုက်ဒုက္ခတွေဘဝကိုရောက်ကြရမှာဖြစ်ပြီးအများစုဟာသူတို့အသက်ပြီးအတွက်ရုရှားနဲ့ပိုလန်နိုင်ငံတွေစီထွက်ပြေးကြရလိမ့်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။2022ခုနှစ်ဘေကျင်းဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာကိုဗစ်ထိန်းချုပ်ရေးတရုတ်အစိုးရရဲ့အစီအစဉ်တွေမှာဒီနည်းပညာကိုအသုံးပြုတာဟာလုံခြုံရေးနဲ့ပုဂ္ဂလိကအချက်လက်တွေအတွက်လည်းစိုးရိမ်စရာတော့ရှိနေပါတယ်။ VOA သတင်းတော့မစ်ချယ်ကွင်းရဲ့သတင်းပေးပို့ချက်ကိုဦးတင်မောင်တန်းကပြောပြမှာပါရှင်
။နေ့စဉ်တိုင်းအိုလံပစ်ပြိုင်ပွဲဝင်တဲ့ခရစ်စ်ဘဲဇာတွေ့တော့ဒီနေ့ကကပ်ဘေးကြောင့်ခါတိုင်းပြိုင်ပွဲတွေနဲ့ကွဲပြားနေပါတယ်။အပိတ်ချတဲ့ပြိုင်ပတ်တွေမရှိကြပါဘူး။သ
It is going to be strange.
Daga thuzan ma le Olympic ngwe ate apit ne ya ba.
Afsa thama rwe ne ae de rwe ha Beijing ga ni ti cha khwe tha de Olympic ywa ma be ae sa pyai kwe win cha ya ba de. Olympic ga a yin lo ma houk phe kat bi chaung pu bi ni pinya ko a thong pyu cha ya ba de. Di lo ni pinya ne atu pauklika khwin yin ne long chung yin twe so yin sia rwe shi la ba le yo. Du ta phin Internet sensor loadane, Nanga Nari go digital ni apian sanki ni rabi bo, Luque a quariga, we pantara vi shini jarago. Saipan of Joe Yepeso yarajao, Ulavi Yago toyam nita in jadu in ine, Turoya Kuwai Fomigo, Emima ve target B, Yayi Fo, Long Pujabo, American Federal Suya Souza Tala Yepe, FBI Anga, a champion tabate. Dio Arava Vira.
It's very important to take a clean device.
FBI nga dhari pe cha ba de weje chu siwa ti ya sha ni ja du re da ma mho aye kaisa ta khu go be saung pe ti ja pyo ja de du re ga ari lo tai kai ta re go lou dai da chaung ma charity right ga a khu lo set pyo ba de
an event like the Olympics on
a kaba long ga de ke ho chi ni ja de kaba long pa win shin pyai ni ja de Olympic pwe myu ha thru ye aye kaisa go tin mo thru nit na ni ya re go pyo bo de de ke go kaung la de ni ya ba be
Olympic ကြီးရွာရဲ့အတွင်းမှာရောပြင်မှာပါကိုဗစ်ကိုကာကွယ်ဖို့တရုတ်ကအထောက်ခံရမှာနှီးပညာဟာတောချက်ကြတဲ့နေရာကပါဝင်ခဲ့ပါတယ်။ကုစားမှုကာကွယ်ရေးအတွက်အစိတ်ပိုင်းတရအဖြစ်ရိုဘော့ခေါ်ဆက်ရုပ်တွေကိုအိုလံပစ်ရွာမှာအဓိကအသုံးပြုခဲ့ပါတယ်။ဆက်ရုပ်တွေကအစားအသောက်တွေကိုပို့တယ်၊ကျန်းထိုက်တယ်၊လူတွေသတ်မှတ်အကွာအဝေးမှာရှိနေအောင်ကူညီကြပါတယ်။အိုလံပစ်ရွာမှာလာရောက်နေထိုင်ကြသူတွ ြပေးမယ် application ဒါမှမဟုတ် app လို့အတူခေါ်ကြတဲ့ဆိုင်ရာလုပ်ငန်းတည်င်းအချက်တွေကိုအလူလျောက်စီစဉ်စီမံပေးတဲ့ electronic manager လေးကိုတင်ထားကြပါတယ်အဲ့ဒီ app ကလုံခြုံရေးသဘောအရအနားစမကင်းပါဘူးဒါပေမဲ့အပြည့်အနားစလေးတွေကိုပြင်ပြီးပြီလို့ဘေကျင်းအိုလံပစ်အားရပိုင်းတွေကပြောပါတယ်လိုတဲ့အချက်နဲ့ပဲသူကကောက်ပါတယ်လို့ဆိုပါတယ် you how ကဘေကျင်းအိုလံပစ်ကော်မတီကနည်းပညာပိုင်းအကြီးအကဲဖြစ်ပါတယ်သူကအခုလိုပြောပါတယ
်ဆိုတော့သူ
အချက်လက်တွေကိုရယူရမှာတင်းကျပ်တဲ့လမ်းညွန်ချက်ရှိပါတယ်နှစ်နှစ်ဆက်ဆက်ဆွေးနွေးပြီးတဲ့နောက်နိုင်ငံတကာအိုလံပစ်ကော်မတီနဲ့ဘေကျင်းအိုလံပစ်စီအိုရေးကော်မတီတို့ကသတ်မှတ်ပေးထားတာပ
ါပြိုင်ပွဲဝင်ဖို့အဲ့ဒီ app ကိုတင်ထားပါတယ်လို့ပက်လက်နှင်းလျှော်စီပြိုင်ပွဲဝင်သူ Chris Benzel က VOA ကိုပြိုင်ပွဲမတိုင်းမီမှာပြောပါတ
ယ် I do believe in data privacy
ပုဂ္ဂလိကသတင်းအချက်လက်တွေလုံခြုံရမယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်ကျွန်တော်ဖုန်းပေါ်မှာဖုံးထားစရာဒါမှမဟုတ်စိုးရင်စရာဘာမှမရှိပါဘူ
းအိမ်ပြန်စုတစိတ်တွေနဲ့ပြန်နိုင်ဖို့ကြိုးစားနေကြတယ်လို့ပဲ Olympic အားကစားသမားတွေဟာသူတို့ကိုသူတို့ digital အနေကနေကာကွယ်နေကြရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စင်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီအခုဒီရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ဆက်လက်ပြီးတော့တင်ဆက်မယ့်ဒုတိယပိုင်းနိုင်ရွယ်အတွက်အပတ်စဉ်ကဏ္ဍတွေထဲမှာတော
့အဲစားရောက်တဲ့အချိန်ကကြောင့်အဲ28ရက်နေ့နိုဝင်ဘာကနေစားရောက်တယ်ပေါ့နော်အဲအိုမီကွန်စားတွေ့ရယ်2ရက်မှာအဲခုနအာဖရိကစားရယ်ပေါ့အာဖရိကပြည်နာရယ်2ရက်မှာစားတွေ့ရယ
်ဒါကတော့မြန်မာနိုင်ငံမှာ February လတဲ့ Omicron မျိုးကွဲကြောင့် COVID ကူးစက်မှုလှိုင်း NDA အကြောင်းကိုတင်ပြထားတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဥကျော်စန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့လုပ်ရက်တွေကိုရပ်တန့်ပြီးတဲ့နောက်ရက်တံပြီးတော့နောက်ပြန်ဆုတ်เสียအကြောင်းမတွေ့ရတလို့ပြည်သူတွေကလည်းအာဏာသိမ်းတာကိုလက်ခံပြီးစစ်အုပ်ချုပ်ရေးလက်အောက်ပြန်သွားမယ့်အခြေအနေလုံးဝမရှိဘူးလို့ ICG ခေါ်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေး Richard Hose ကတုံ့တက်ပါတယ်ဒါဖြစ်ရင်ဒီပြဿနာဟာဘယ်အခြေအနေကြမှအဆုံးတက်မလဲဆိုတာ Richard Hose နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဒါ Richard Hose ကတော့အောက်ကနေမှနိုင်ငံရဲ့လက်ရှိအခြေအနေကိုတွန်းချုံသုံးသပ်ပါတယ်။ဘယ်ဘက်ကိုရွေ့နေပါလဲ
။ Well, as we all know, the situation remains very violent. The regime is continuing.
ကျွန်တော်အားလုံးသိတဲ့အတိုင်းပါပဲ။ချင်းနေကတိတ်ကိုစိုးရနေစေဖြစ်ပါလေစစ်ကောင်စီကကြမ်းဖက်မှုမျိုးစုံကိုဆက်လုပ်နေပြီးတိုင်းပြည်ကိုထိန်းချုပ်ထားရန်လုပ်နေပါလေဒါပေမဲ့ဒါကအလုံးမရှိဘူးဆိုတော့တွေ့နေရပါလေခုကန်တွန်းလန့်တဲ့အင်အားစုကလည်းတိတ်ကိုပြင်းထန်ခိုင်မာနေစေပါမြန်မာနိုင်ငံရဲ့တချို့စစ်ပန်းတွေမှာပုံမှန်ပြင်းထန်ပြီးတနင်္ဂနွေလုံးလိုလိုစစ်အာဏာသိမ်းမှုကိုလက်ခံမှုငင်းဆန်နေကြတာပါဆိုတော့2022မှာလည်းအကြမ်းဖက်မှုတွေပုံမှန်တွေ့လာရအောင်မယ်လို့စိတ်မကောင်းစွာပဲထင်မြင်မိပါလေစစ်ကောင်စီဘက်ကလည်းနောက်ဆုံးမှမဟုတ်တလို့ခုခံရေးဘက်ကလည်းလုံးဝရှော့ပေးလိုက်မှာမဟုတ်ပါဘူ
းဆိုတော့စစ်ကောင်စီအနေနဲ့သူတို့ရဲ့ထိန်းချုပ်မှုကိုခိုင်မာအောင်သူတို့ရဲ့အာဏာတည်မြဲအောင်လုပ်နိုင်မယ့်အလားအလာကောရှိပါရဲ့လားခင်ဗျာမြင်ရပါလား
I think it will be extremely difficult I mean we have to remember that successive regimes and governments
ညတို့တချင်လွတ်လပ်ရေးရပြီးခရေကဘယ်စစ်အုပ်ချုပ်ရေးမှာဘယ်စစ်ရောကမှာတနင်္ဂနွေလုံးကိုအောင်မြင်မြင်ထိန်းချုပ်နိုင်ကြတာမရှိကြပါဘူးသူတို့ပြင်တန်းသာဒေသနယ်မြေအများပြားမှာဒေသဆိုင်ရာလူမျိုးစုစစ်တပ်နဲ့အာဏာပိုင်ဆို မှုအောက်မှာရှိနေကြတာတွေ့ရမှာပါဒီကနေ့ထူးခြားတာကတော့ဗမာပြည်နေထိုင်တဲ့နယ်မြေဒေသတချို့ကိုလည်းစစ်ကောင်စီကမထိန်းချုပ်နိုင်တာတွေတွေ့လာရပါတယ်ဒါမျိုးကဆက်စုနေတော်တော်များများမှာမတွေ့ခဲ့ရပါဘူးစစ်တပ်အတွက်လည်းဒီလိုသူတို့ဗမာလူမျိုးတွေကြားနယ်မြေသိမ်းပိုက်ခုခံမှုမျိုးနဲ့ကြုံရတာအတွေ့အကြုံတွေဖြစ်ပါတယ်တိုင်းပြည်ရဲ့အလဲဘူဒေသကိုထိန်းချုပ်နိုင်မှုတိတ်ခက်ခဲလိမ့်မယ်လို့ထင်ပါတယ်တပိုင်းဒေသတွေလည်းသူတို့လက်အောက်ကလွတ်မြောက်နေပါလိမ့်မယ်ပြီးခဲ့တဲ့ဆန္ဒလအတွင်းမှာစစ်ကောင်စီကထိန်းချုပ်ဖို့ကြိုးစားနေမယ်စကိုင်းမကွေးနဲ့မန္တလေးတိုင်းတချို့နေရာတွေမှာခုခံရေးအင်အားစုတွေကသာရှေ့တိုးလာတာတွေ့ခဲ့ရပါတယ်နောက်ပြီးချင်းကယားစတဲ့တိုင်းဒေသဒေသတွေမှာလည်းစစ်တပ်ကလက်လွတ်လာတာတွေရှိခဲ့ပါတယ
်အခြားတစ်ဖက်မှာခုခံတွန်းလှန်တဲ့တိုင်းဒေသအင်အားစုတွေမြန်မာပြည်မှာအင်အားစုတွေအကြမ်းမှာရောအရင်ကတည်းကပုံပြီးစီးလုံးညှို့လာကြတယ်ဒီအခိုင်မာလာတယ်လို့ပြောလို့ရမှာခင်ဗျာဘယ်လိုမြင်ပါလဲ
Well I think the coup and the military violence has united almost everyone in the country but they don't want to go back
ချစ်ဖက်မှုရပြည်ပြည်ရဲ့လူကြီးပြည်ချင်းစီကိုအားလုံးညှို့တော့လှုပ်ပေးလိုက်တယ်လို့ကျွန်တော်ထင်ပါတယ်စေုပ်ချွေအောက်ကိုဘယ်သူမှပြန်မသွားချင်ကြရပါဘူးဒါကိုအားလုံးကသဘောတူကြတယ်လို့ထင်ပါတယ်တနည်းပြောရရင်အရင်ကမဖြစ်နိုင်ခဲ့တဲ့ဗမာပြည်နဲ့တိုင်းရင်းသားတွေညီညွတ်မှုဟာအာဏာသိမ်းယူမှုစစ်တပ်ရဲ့ရက်စက်ချင်းချုပ်မှုတွေကြောင့်အခုခါရရှိသွားပြီလို့ဆိုရမှာပါဒါပေမဲ့တိုင်းပြည်ရဲ့အနာဂတ်အတွက်ကိုယ်လဲအမြင်တွေအများကြီးရှိနေပါတယ်အပြိုင်ဆိုင်ယူဆတွေမျိုးမျိုးရှိနေပါသေးတယ်ဖြစ်ရှိရမယ့်ပြဿနာတွေကလည်းအများအပြားရှိနေသေးပါဒါကြောင့်ရှေ့မှာကြုံတွေ့လာမယ့်စိန်ခေါ်မှုတွေကိုလျှော့တွက်လို့မရပါဘူးဒါပေမဲ့ဒီနေ့ရရှိထားတဲ့ညီညွတ်မှုကတော့အရင်ကမရရှိခဲ့ဘူးတဲ့ညညမှုမျိုးတော့ဟုတ်ပါတယ
်အဲဒီခုခံတွန်းလှန်ရေးအင်အားစုရဲ့အတွက်အဓိကစိန်ခေါ်မှုကဘာလို့ထင်ပါလဲလောလောဆယ်မှာ
Well, I think the biggest challenge will come after the success of the revolution because, you know, this resistance movement is very strong.
ဒီကစင်ကောမွေတွန်လိုင်းအောင်မြင်ပြီးတဲ့နောက်မှာကြုံတွေ့ရမယ်လို့ထင်ပါတယ်တွန်လိုင်းကအချိန်ဟုန်တိတ်ကြီးမှတဲ့အတွက်စစ်တပ်ရဲ့တိုင်းပြည်ပေါ်ထိန်းချုပ်မှုကိုလက်ခံလို့မရအောင်လုပ်နိုင်မှာတော့သိကြပါတယ်ဒါပေမဲ့စစ်တပ်ကိုဖယ်ရှားပြီးတိုင်းပြည်ကိုသူတို့ထိန်းချုပ်နိုင်မှုကတော့ပုံမှန်ခက်ခဲပါလိမ့်မယ်အောင်မြင်မှုရလာတဲ့ဆိုရင်တကယ်ခက်ခဲတဲ့အချိန်ကိုရောက်လာပါလိမ့်မယ်ဒါအနာဂတ်အတွက်ဆွေးနွေးရမယ့်အချိန်မှာခုကတွန်လိုင်းရာစုရစုဝေးပြီးတိုင်းပြည်အတွက်စီလုံးညီညွတ်မှုပုံစံသစ်နိုင်ငံရေးလမ်းကြောင်းတစ်ခုချမှတ်ကြရမှာဖြစ်ပါတယ်။ဒါတကယ်ကိုကြီးမားတဲ့စိန်ခေါ်မှုဖြစ်လာပါလိမ့်မယ်
။ဒီနေရာမှာနိုင်ငံတကာအကြောင်းကိုလည်းဆက်ပြီးကျွန်တော်ပြောကြအောင်ပါရှင်။နိုင်ငံတကာအတိုင်းအမြဘာများအခက်အခဲရှိနေလို့တကိစ္စကိုထိတိယရောပါဝင်မဆောင်ရွက်နိုင်ကြတာလဲ။လူတိုင်းကနိုင်ငံတကာရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးတော့အမလို့အမများဖြစ်နေတာကြားနေရပါတယ်။ဘယ်လိုသဘောပါလဲရှင်။
Well, you know, over the last year, the international community has been more or less missing in action. There has been very little focus, very little attention. You know, ASEAN has been trying, but we know the limits of ASEAN.
ကုလလုံးညွေးကောင်စီတရုတ်နဲ့အနောက်နိုင်ငံကြီးတွေကလည်းဒီလောက်အရေးကြီးတဲ့ကိစ္စမှာအာဆီယံကိုပဲအားထားမျှော်လင့်နေကြပါတယ်။ဒါအနောက်နိုင်ငံတွေအနေနဲ့မြန်မာပြဿနာကိုအလေးမထားဘူးဆိုတာပြတ်သားနေတယ်လို့ထင်ပါတယ်။ဘာလို့မှမသိဖြစ်နေတာဦးစားပေးရမယ်တခြားကိစ္စတွေရှိနေတာလည်းပါမယ်ထင်ပါတယ်။မြန်မာနိုင်ငံရရှိတဲ့အာယုံစုဆိုင်မှုအလေးထားမှုမရရှိခဲ့ပါဘူး။တကယ်တော့ဒီပြဿနာလူခွေချုပ်ပေါက်တဲ့ပြဿနာလောက်တာမဟုတ်ပါဘူး။မြန်မာနိုင်ငံသားမကဒေသရင်းနဲ့နိုင်ငံတကာလူညွန်ရေးကိုပါရက်ခတ်နိုင်တဲ့ပြဿနာဖြစ်တဲ့အတွက်ပိုပြီးအလေးထားသင့်ကြပါလေ
။မြန်မာနိုင်ငံဟာပထဝီဝင်နိုင်ငံရေးအနေထားအရမဟာဗျူဟာမြောက်တဲ့နေရာမှာရှိပါတယ်။ဒီနေ့ဆိုရင်ပိုအရေးကြီးလာပါတယ်။အိန္ဒိယသမုဒ္ဒရာကိုလွှတ်မိုးခြင်းနဲ့လူတွေမြန်မာနိုင်ငံမှာခြေစိုက်တဲ့စစ်ခန်းလူခြင်းနဲ့နိုင်ငံတွေရှိလာတဲ့မြန်မာနိုင်ငံကိုသူတို့အော်ရအောက်ကိုသွင်းနေတဲ့ဖက်ကနိုင်ငံတွေရှိလာတော့ကျန်တဲ့ဖက်ကလည်းဒီကိစ္စဟာသူတို့အတွက်အရေးကြီးလို့စဉ်းစားမှဖြစ်ပါတယ်။ဒါပေမဲ့အခုကြတော့အဲ့ဒါကိုလည်းပဲသူတို့တိတ်ပြီးတော့ဂရုမထားကြသလိုပဲဒါဖြစ်လို့လည်းခင်ဗျာအဲ့ဒ
ါ Well, I think for many countries, you know, it's easy to ignore problems until they get worse. Even if you know your situation
နိုင်ငံအများပြပြဿနာတွေစိုးမှလူလူရှုထားခဲ့ကြလို့နောက်ပိုင်းမှာအခြေအနေတွေဟာပိုဆိုးလာတွေရှိခဲ့ပါတယ်ရင်းချပြဿနာမှာလည်းအစောပိုင်းကတင်းင်းနဲ့မကင်တွယ်ခဲ့လို့နောက်ပိုင်းမှာပိုဆိုးလာခဲ့ပါတယ်။နောက်တစ်ခါအခြေအနေဆိုးနေပေမဲ့သူတို့မှတခြားဦးစားပေးရမယ့်ပြဿနာတွေလည်းရှိလာနေတာပါ။အခုဆိုရင်လည်းပြဿနာနဲ့ရုန်းကန်နေရတာရှိပါတယ်။ဥရောပမှာလည်းယူကရိန်းပြဿနာကဦးစားပေးစရာဖြစ်လာပါတယ်။လောလောဆယ်အတွက်ဒါကြောင့်မြန်မာပြဿနာကအရေးကြီးနေတဲ့အတိုင်းအောင်အာရုံစူးစမ်းမှုအလုံလောက်မရရှိနိုင်တယ်လို့ချက်ချင်းပြည်내နိုင်မဲ့နီလန်လည်းသူတို့အနေနဲ့စဉ်းစားမရဖြစ်နေရန်တူပါတယ်။တိတ်ချင်းကုန်ပြီးအားစိုက်ထုတ်ရမယ်အခြေအနေမျိုးဖြစ်နေတာလေတကြောင်မှာဒါကြောင့်လဲလူလူရှုထားသလိုဖြစ်နေပါတယ်ဒါကြီးမားတဲ့မှားယွင်းမှုဆိုတော့နောက်မှတွေ့လာကြရပါလိမ့်မယ
်ဆိုအာဆီယံရဲ့အထုံမှုရောအာဆီယံရဲ့သဘောကိုကြည့်ရတော့နှစ်ဖက်ကိုစည်းစပ်စည်းကျင်တဲ့ပြည်လည်မှုရရှိခြင်းတဲ့သဘောကိုတွေ့ရပါတယ်တလောတုန်းကနိုလင်းဟေဇာဆိုရင်အာနာခွတ်ရေဆိုတာလူဖို့ပြောတယ်ဆိုပြီးတော့ဝေဖန်ဆုချခံရလို့သူကမနေ့ညင်းခဲ့တာတွေ့ရပါတယ်ဆိုတော့ရစ်ချတ်အနေနဲ့ကောချင်ပါသလားနှစ်ဖက်စည်းစပ်ညီနိုင်မှုကိစ္စပါဝါရှယ်ရင်းဆရာကိုထောင်းတော့ပေါ့လေစပွိုင်းမှာအတူထိုင်ပြီးတော့စည်းစပ်ဆွေးနွေးဖို့အလားအလာကောရှိပါရဲ့လား
So the point is that right now there's no indication about the military regime is interested in talking
ကုလလောဆယ်မှာတော့စစ်ကောင်စီအနေနဲ့တွေ့ဆုံစကားပြောရေးပေါ်စိတ်ဝင်စားမှုပြသတာလုံးဝမရှိပါဘူးလုံးလုံးစင်မှာသူတို့ကပြစ်မယ်ခတ်မယ်အကြမ်းဖက်ပြီးအနိုင်ယူမယ်ဆိုတာပဲစိတ်ဝင်စားနေပါတယ်ဆွေးနွေးဖို့တကားပွင့်ထားတာလုံးဝမတွေ့ရပါဘူးတကယ်လို့သူတို့အရင်နေလာမယ်ဆိုရင်တော့ဒါချက်ချင်းပြောင်းလဲသွားပါလိမ့်မယ်လက်ရှိမှာတော့မဖြစ်နိုင်သေးပါဘူးပြည်သူတွေဘက်ကလည်းတွေ့ဆုံဆွေးနွေးဖို့လုံးလုံးစင်မလိုလားကြပါဘူးဒီချိန်ဆွေးနွေးစကားပြောရင်စစ်ကောင်စီအမျက်ထွက်မှာဖြစ်ပါတယ်စစ်ကောင်စီရဲ့လိုရည်တွေကိုကြည့်ရင်ဒါဆွေးနွေးစကားပြောဖို့ထိုက်တန်တဲ့ဘက်ဝတ်တီတယ်လပတ်နာမဟုတ်ပါဘူးဆိုတော့နှစ်ဖက်စလုံးကတွေ့ဆုံဆွေးနွေးဖို့မလိုလားကြဘူးပြောစရာအကြောင်းအရာလည်းမရှိကြပါဘူးဒါပေမဲ့နောက်မှာတော့ပြောင်းလဲလာကြမှာပ
ါဒီတိုင်းသာဆိုရင်တော့မြန်မာနိုင်ငံရဲ့အခြေအနေကတော်တော်နဲ့ပြည်လည်မှုရရှိမဲ့အခြေအနေမဟုတ်တော့ပြည်သူတွေကတော့ဆက်လက်ပြီးတော့ဒုက္ခတွေကိုခါးစည်းခံကြရုံနဲ့သဘောပ
ေါက်တယ် That seems to be the most likely scenario. I find it difficult to believe that the military will just somehow
ဒီဘက်ကနေစနစ်အက်ဖတ်စ်ပေးတာသူကသူကိုယ်နဲ့အပွဲစီချိုးကိုရှည်ရန်တင်လောက်လာနေကြတာပါမြန်မာပြည်သူတွေကလည်းဒါကိုလုံးဝလက်ခံမဲ့အနေထားမတွေ့ရပါဘူးသူတို့ကဂျန်ဖတ်မှုတွေရဆိုင်သွားစရာမမြင်မိဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောချင်ပါတယ်ဟုတ်နိုင်ငံတကာဖိအားဆိုလို့ကျွန်တော်တခုနောက်ဆုံးမေးလိုက်ပါစေနိုင်ငံတကာဖိအားရဲ့ထိရောက်မှုကိုခင်ဗျာယုံကြည်ပါသလားထောင်900ဆက်ရှင်နောက်
I think the world today is very different from the world of 1980s or the 1990s. The rise of China, the rise of the region, the decline of the West, all of this means that
there's a very different geopolitical situation.
ကျောင်းစံသားရဲ့မြန်မာရေးတုံတက်ချက်အစီအစဉ်မှာရှင်ICGCOR နိုင်ငံတကာပဋိပက္ခလေ့လာရေးဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေးရစ်ချတ်ဟိုဆေးကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့မြန်မာနိုင်ငံမှာဖေဖော်ဝါရီလတည်းဒီအိုမီကရွန်မျိုးကွဲကြောင့်ဖြစ်ပေါ်လာမဲ့ကိုဗစ်ကူးစက်မှုလှိ မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာတာကိုတွေ့မြင်နေရပါတယ်။ကျန်းကျစ်သူတွေကတော့ကိုဗစ်ရောဂါအလိုက်အဆဖြစ်နိုင်တယ်လို့သုံးသပ်နေကြတာပါ။သုံးသပ်ချက်တွေအရမြန်မာနိုင်ငံမှာအိုမီခရွန်ပိုးစတင်တွေ့ရှိရတာတလားပြည်ပြီးဖြစ်တာကြောင့်ဒီဖေဖော်ဝါရီလထဲမှာအိုမီခရွန်ကူးစက်မှုလိုင်းကြီးဖြစ်နိုင်တယ်လို့အင်္ဂလန်နိုင်ငံကွင်းအဲလစ်ဘတ်ဆေးရုံဗာမင်ဟမ်မှာကိစ္စရောဂါအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကအခုလိုပြောပါရတယ်
။အင်္ဂလန်မှာပေါ့နော် UK ကိုပေါ့အဲကျွန်တော်တို့အိုမီခရွန်စရောက်တာအဲစားရောက်တဲ့အချိန်ကကြောင့်အဲ2028နှစ်နိုဝင်ဘာကနေစားရောက်တယ်ပေါ့နော်အဲအိုမီခရွန်စားတွေ့ရဲ့နှစ်ယောက်လူနှစ်ယောက်မှာအဲခုနအာဖရိကစားရတော့အာဖရိကပြန်လာရဲ့လူနှစ်ယောက်မှာစားတွေ့ရဲ့ဒါပေမဲ့အဲစားတွေ့ရဲ့ရက်ကလည်းအဲတခြားဟိုကိုဗစ်တခြားမျိုးပွဲရင်းတွေလည်းပြည်နေမှာတဲတာပေါ့အမအဲနေရအဲ28နှစ်နိုဝင်ဘာစားရောက်တယ်ဒါပေမဲ့အဲအချိန်မှာလည်းအဲလိုတခြားပိုးရကြအဲလိုမျိုး case ကတော့4000လောက်တည်းရှိရပါတော့ဒါပေမဲ့ထူးခြားတာက28နေ့မှာကျွန်တော်တို့ UB ကိုစရောက်တယ်စရောက်ပြီးတော့နောက်တလအကြာပါပေါ့နော်အကြံရင်းမှာတလအကြာမှာအဲလုံးဝဟို outbreak တွေဖြစ်ပြီးတော့အဲလို peak ကိုရောက်သွားတယ်အဲဘယ်လောက်တောင်တက်သွားလဲဆိုရင်အဲ28နေ့လိုဝင်မှာစရောက်ပြီးတော့အဲ December 29နေ့လောက်မှာပေါ့နော်အကြံရင်းဘယ်လောက်တက်သွားလဲဆိုရင်တူတူ3ကျော်ပေါ့တရက်ကိုပိုးတွေ့တော့3ကျော်လောက်တက်သွားတယ်ပေါ့နော်အာအဲ့ဒါဟိုဘာလို့ပြလဲဆိုရှင်ဒါဘလောက်ပြက်လုံးပြန်ကြောင်းပြတာပေါ့နော်အရင်တုန်းကဆိုရင်အင်္ဂလန်မှာကျွန်တော်အင်္ဂလန်အဒီတာနဲ့ပြောမယ်ဆိုရင်မအကျမ်းမြင့်ပေါ့နော် UK မှာအဲ့ first wave တုန်းကဆိုရင်တရက်ကိုဟိုစံချိန်တင်ပို့တွင်တော့ကြစံချိန်တင်စံချိန်တင်ပို့တွင်တော့ကြတရက်ကို5000ပဲရှိမှာ first wave က second wave ကြောင်းတတိပိတက်လာ6000 third wave ကလည်း5000 6000ဝန်းကျင်အခု4 wave ကကြတော့လုံးဝစနေနေ့ပို့တွေ့တော့ကြာတလောက်7000ကျော်တိ3000ကျော် sorry 3000ကျော်တိတက်သွားတဲ့အခါကျတော့ဒါပါပြလဲဆိုရင်ဒါဒီဟိုပူဟိုတတော်ရှင်းရှင်းမမြအောင်ကိုအဲ့ကူးပြက်ကြောင်းပြတာပေါ့နော်ကျောင်းမြန်မာနိုင်ငံမှာလည်းအခု28ရက်နေ့ဒီဇင်ဘာအစတွေ့ရအစတွေ့ရအခါကျတော့ကျွန်တော်တို့လည်းနောက်ဟိုဒီ outbreak ဖြစ်မဲ့အချိန်ပေါ့နော် outbreak ဖြစ်မဲ့အချိန် February လောက်ပေါ့အဲ့လိုမျိုးပါဖြစ်လောက်တယ်ဆိုပြီးတော့ခန့်မှန်းထားကြရပါဘောနော
် Omicron virus မျိုးကွဲဟာ Delta virus မျိုးကွဲနဲ့တူညီတဲ့အချက်တွေရှိတယ်လို့မတူညီတဲ့အချက်တွေလည်းရှိပါတယ်ကူးစက်မှုနှုန်းမှာတော့ Omicron virus ပိုးရဲ့ကူးစက်ပြန့်နှံ့မှုနှုန်းဟာ Delta virus ပိုးရဲ့ကူးစက်ပြန့်နှံ့မှုနှုန်းထက်နှစ်ဆကွဲကနေ၄ဆအထိပိုပြီးမြန်ဆန်တယ်လို့ဒေါက်တာကျော်ကျော်ထွန်းကပြောပါတယ
် Omicron ကတခြားဟိုအရင်တစ်ခေါက်ဖြစ်တဲ့ Delta နဲ့ဘာပေါ်လဲဆိုရင်ဒီကောင်ကအရင်ကျန်တာတအားမြန်တယ်ဘယ်လောက်ထိမြန်လဲဆိုရှင်အရင်အကြမ်းမြင့်ပြောမယ်ဆိုရင်ပေါ့နော်အရင် Delta ထက်ကိုနှစ်ဆကွဲကနေ၄ဆလောက်ပေါ့ အဲ့လောက်အလောက်ထိပုံမြန်တဲ့ဒေတာချက်ကိုပြီးတော့နောက်နှစ်ရက်နှစ်ရက်အတိုင်းမှာပိုးတွေ့လူဟာနှစ်ဆနှစ်ဆတွေတူသွားတယ်ကိုဗစ်ကူးစက်ခံထားရတဲ့သူတွေအနေနဲ့နောက်တစ်ချိန်ကူးစက်မခံရအောင်ကူးခံဆွမ်းအားအသင့်တင့်ရရှိသွားတယ်လို့နားလည်ထားကြပါပါအိုမီကရိုကူးစက်မှုမှာတော့နောက်တစ်ချိန်အတွက်ယောဂါကူးခံတဲ့ကူးခံဆွမ်းအားရရှိမှုအလွန်နည်းတယ်လို့ဒေါက်တာချောချောထွန်းကရှင်းပြပါရစေဒီအင်းမ ဆိုလို့ရှိရင်ခုတစ်ခါကိုဗစ်ဖြစ်တာရဲ့ဖြစ်တာတဲ့ခါကျတော့ရှင်နောက်တစ်ခါမဖြစ်အောင်အရင်တစ်ခါကဖြစ်တဲ့အလိုခုခံအားပေါ့ခုခံအားအရင်တစ်ခါကပိုးဝင်တယ်ခုခံအားပေါ့ဒါပေမဲ့နောက်တစ်ခါခုကွယ်ပေးနိုင်တယ်ဒါပေမဲ့
ကာဝယ်ဈေးထိုးတာလို့ရှိရင်
vaccine effective level ကာဝယ်ဈေးထိုးတာလို့ရှိရင်တော့အဲ omicron ကို omicron ဝင်လို့ရှိရင်ကူးစက်မှုလို့ omicron ကိုကိုယ်စီရောက်လာလို့ရှိရင်ယောဂလက္ခဏာပြဖို့အခွင့်အရေးဥပမာပါလဲဆိုရင်မှာ two dose ဆိုတာပဲကာဝယ်ဈေး two dose ထိုးတာလို့ရှိရင် omicron ကိုကာဝယ် omicron ကိုကာဝယ်နိုင်စွမ်း 0 to 20% ပဲရှိရယ်ဒါပေမဲ့ booster ထိုးထားရင်တော့ကိုယ်စီမှာ
ဘလောက်ထိကာဝယ်ပရိုတက်ရှင်ကဘလောက်ပေးနိုင်လဲဆို55-80%လောက်တော့ပရိုတက်ရှင်ပေးနိုင်တယ်ပေါ့နော်မြန်မာနိုင်ငံဟာဖေဖော်ဝါရီလတည်းမှာအိုမီကရွန်မျိုးကွဲကြောင့်ဖြစ်မဲ့ကိုဗစ်ကူးစက်မှုလိုင်းကိုကြိုတရားဝရှိရာကြောင့်ကြိုတင်ပြင်ဆင်ထားနိုင်မှုအတွက်သတင်းပို့ပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကိုဘာကြောင့်တတိထားတင်တယ်လဲဆိုတာကြည့်ရှုကြရအောင်ပါဗီဇာပြောင်းကိုရိုနာပိုးကဘာကြောင့်တတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလို့ကိုခဏရဲ့ကလပ်စီကိုလာတွေ့ကတ်တာကနေစပါတယ်ပရိုတင်းလက်တံလေးတွေကဂလက်စီမှာရှိတဲ့ဂျိတ်လေးတွေကိုလာချိန်ပါတယ်အဝင်ခွင့်ကြောင့်တော့မဖြစ်ပါဘူး ဒါပေကလစီကပို့ကိုတွေကိုပေးဝင်လိုက်ပါရင်ဒီမှာပိုးကပွားများအောင်ဆလုပ်ပါရင်အဲ့လိုပွားရတဲ့အခါတချို့ပိုးတွေကပုံမှန်မထွက်ခင်နဲ့နည်းနည်းလွဲသွားတာဗီဇာပြောင်းသွားတာဖြစ်ပါရင်တချို့မားရီမှုကပရိုတင်းလက်တံတွေမှာဖြစ်တတ်ပါရင်တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားနေပါရင်တချို့ကပိုးပြီးတော့အဝင်ခွင့်ကျဖြစ်စီပါရင်ဒီတော့ပိုးကူးစက်မှုပုံမှန်စေရပါ ဒါကြောင့်ဗြိတိန်တာအာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇာပြောင်းဖို့ကကလပ်စီတွေနဲ့နည်းနည်းဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ်။ဗိုင်းစ်ပေါ်တခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဈေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားမှလို့အဲ့ဒီမှာပြောင်းလဲမှုကစိုးရိမ်ရတာပါ။
ကျွန်တော်ပရိနိနေနဲ့ခင် website စာမျက်နှာဖြစ်တဲ့ voabamisnews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရှင်အခုလိုအပတ်စဉ်ကဏ္ဍတွေကိုကျွန်တော်နေ့စဉ်တင်ဆက်နေရမှာကြာတာပရိနိညပိုင်းအစီအစဉ်မှာတော့ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်တိုင်းရင်းသတင်းလွှာစရရီကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင် ဗီအိုအေမြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီနနက်6:00ကနေ9:00မှာလဲပြန်ပြီးထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ20kHz 15:00တောင်ညလိုင်းတိုမီတာ22kHz 10kHz 10.8တောင်ညလိုင်းတိုမီတာ32kHz 6:00တောင်9:00ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့အားကစားကဏ္ဍကိုတင်ဆက်မှာပါ။ကိုရနိုင်အပတ်စဉ် တင်ပြနေတာဖြစ်ပါတယ်။ဒီတစ်ပတ်အတွက်တော့ အာကစားကဏ္ဍမှာ တရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပနေတဲ့ 2022 ဆောင်းရာသီအိုလံပစ်ပြိုင်ပွဲနဲ့ အာဖရိကနိုင်ငံများ ဒီဖလားဘောလုံးပွဲချန်ပီယံအသစ်ထွက်လာတဲ့အကြောင်းတွေကိုကိုရရန်နိုင်ကစူးစီးတင်ပြထားပါရရှင်။
ဟောင်းလုံးစနစ်စာအုပ်ဒီအိုလံပစ်ပြိုင်ပွဲကိုတော့တရုတ်နိုင်ငံဘေကျင်းမြို့မှာဖေဖော်ဝါရီလရက်နေ့ကစတင်လိုက်ပါတယ်။ပွဲခန်းနာကိုတော့ဘေကျင်းမြို့ကအိုလံပစ်အားကစားခွင့်ကြီးမှာကျင်းပခဲ့ကြပြီးနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဖိတ်၊ဥလဇုံကတွင်မှုဂျိုအန်တိုနီယိုဂူထရက်စ်၊ဝါချမ်မာယေးဖွဲ့ချုပ်ဝီရှိုချီကဲဒေါက်တာတက်ဒရပ်စ်အဒနောဂေဘရီယယ် ချိုးဖောက်မှုမှတ်တမ်းတွေကြောင့်ဒီဖွံ့ဖွဲအခမ်းအနားကိုမတက်ရောက်ပဲသဘိမောက်ခဲ့ကြပါတယ်။အမေရိကန်နဲ့ဒူဘရတင်းဩစတြေးလျနဲ့ကနေဒါနိုင်ငံတွေကတန်တမာကြီးရသဘိမောက်ခဲ့ကြပြီးတော့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့တရုတ်ဆိုရဘက်ကလူခွင့်ချိုးဖောက်မှုတွေကိုထပ်တလဲလဲကျူးလွန်ခဲ့တဲ့အပေါ်မှာသူတို့အနေနဲ့အလွန်ပဲစိုးရိမ်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြင်ဆောင်းအဒီအိုလံပစ်ပြိုင်ပွဲကိုပုံမှန်တက်လျက်ရှိတဲ့ဆွီဒင်နဲ့နော်ဝေးနိုင်ငံတွေကလည်းအခုနှစ်မှာမတက်သလိုဂျာမနီ၊ဩစတြေးလျ၊ဆွစ်ဇာလန်အပါအဝင်ဒန်မတ်၊နယ်သာလန်နဲ့ဩစတြေးလျနိုင်ငံတွေကလည်းဖွံ့ဖွဲကိုမတက်ခဲ့ကြပါဘူး။ဒါပေမဲ့အဲ့နိုင်ငံတွေကတော့တန်မာရေးရသပိတ်မောက်တာမဟုတ်ပဲကိုဗစ် -19 ကူးစက်မှုတွေကြောင့်မတက်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်လူခွေတကြောလှူရှားသူအိုင်ဝေဝေကတော့အိုလံပစ်ဖွံ့ဖွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့ရုရှားနဲ့နိုင်ငံကအဖွဲ့အစည်းတွေရဲ့ကောင်းဆောင်တွေကိုဝေဖန်လိုက်သလိုသပိတ်မောက်ခဲ့တဲ့နိုင်ငံတွေဟာလည်းအပေါ်ယံသာလှုပ်ပြီးတော့လက်တွေမှာအလေးနက်ထားလို့ဆောင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ်။ဒါပေမဲ့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုထောက်ခံခဲ့တဲ့ပုံမှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကကာကွယ်ပြောဆိုလိုက်ပြီးတော့ကမ္ဘာတဝန်းပြိပကတွေဖြစ်နေချိန်မှာအခုလိုဘေကျင်းမှာအတူတကွလာရောက်စုဝေးကြတာဟာနိုင်ငံတွေအတွက်အရေးကြီးတယ်လို့ပြောလိုက်ပါတယ်။
Indeed, I think we need at this moment more than ever the message of unity and solidarity.
ဒီချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့စီလုံးညီညွတ်မှုရှိတယ်ဆိုတာကိုပြသဖို့အလိုအဆုံးအချိန်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ဒါအိုလံပစ်ပြန်ပွဲကပေးတဲ့သတင်းစကားပါ။လူမျိုးခွဲခြားမှုတွေ၊လူမျိုးခြားကိုကြောက်တဲ့စိတ်တွေ၊အများကြီးဝါဒတွေ၊မွတ်စလင်မုန်းဒီရေးတွေအတော်များများထွက်ပေါ်လာနေချိန်မှာနိုင်ငံပေါင်းစုံလူမျိုးပေါင်းစုံကရှင်ချင်းမှုအဆုံးဘာသာပေါင်းစုံစုဝေးရောက်ရှိလာကြတာဒူးနဲ့ဒူးသီးခံနိုင်မှုအပြန်အလှန်လေးစားမှုကိုပြသတဲ့စိတ်ကောင်းတဲ့သတင်းစကားဖြစ်ပါတယ်။ဒါကကျွန်တော်တို့ကမ္ဘာကြီးအတွက်အခုချိန်မှာလိုအပ်နေတာပါ
။နိုင်ငံအိုလံပစ်ကော်မတီကတော့အားကစားတဲ့နိုင်ငံရေးကသက်သက်စီဖြစ်ပြီးမရောထွေးသင့်ဘူးလို့ဆိုပါတယ်။ဒါပြင်ကုလသမဂ္ဂအတွင်းမှူးချုပ်အနေနဲ့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုတက်ဖို့ကိစ္စကိုလက်ခံခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ကလည်းပြောလိုက်ပါတယ်။ဘီဂျင်းမြို့ဟာအခုလိုဆောင်းအဒီအိုလံပစ်ပြိုင်ပွဲကိုလက်ခံကျင်းပခွင့်ရတဲ့အတွက်ကမ္ဘာမှာနွေရာသီအိုလံပစ်ရောဆောင်းအဒီအိုလံပစ်ပြိုင်ပွဲနှမျိုးစလုံးကိုပထမဆုံးကျင်းပတဲ့မြို့ဖြစ်သွားခဲ့ပါတယ်။ဆောင်းအဒီအိုလံပစ်ပြိုင်ပွဲကိုတော့1924ခုနှစ်ကပထမဆုံးအချိန်ကျင်းပခဲ့တာပါ။ပြင်သစ်နိုင်ငံဂျာမနီမြို့မှာကျင်းပခဲ့တာဖြစ်ပါတယ်။အခုချိန်ကြီးတော့ဒီပြိုင်ပွဲကိုဆွစ်ဇာလန်နိုင်ငံကစိတ်မော်ရစ်နဲ့အမေရိကန်ကလိတ်ပလက်စစ်မြို့တွေကပဲနှစ်ကြိမ်စီကျင်းပဖို့ပြီးတော့ကျန်တဲ့မြို့တွေကတော့တစ်ကြိမ်စီပဲကျင်းပခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲရဲ့နောက်ထပ်ထူးခြားမှုတစ်ခုကတော့အခုချိန်ထိဒီပြိုင်ပွဲကိုကမ္ဘာမြောက်ဖက်ချမ်းကဇီးနှင်းတူတဲ့နိုင်ငံတွေမှာပဲကျင်းပခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်အခုနောက်ပိုင်းမှာတော့ဥရယာသီပြောင်းလဲမှုတွေကြောင့်ပုံမှန်ဇီးနှင်းတွေထူထပ်တဲ့နေရာတွေမှာဇီးနှင်းတွေမကျတာတွေဖြစ်လာနေပြီးအခုဒီကြိမ်ဘေကျင်းဆောင်းသည့်အိုလံပစ်မှာလည်းဇီးနှင်းတွေအကျနည်းလာတာကြောင့်နှင်းတူတွေနဲ့အစားထိုးပြီးတော့လောက်ရတာတွေရှိလာခဲ့ပါတယ်။ဘေကျင်းဆောင်းအဒီအိုလံပစ်ပြိုင်ပွဲမှာအားကစားနည်း15မျိုးပါဝင်ပြီးတော့ဝင်ပြိုင်တဲ့အားကစားအဖွဲ့နဲ့နိုင်ငံစုစုပေါင်းက62နိုင်ငံရှိပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာစီနီဂေါအသင်းကပူဆွဲသွားပါတယ်။အာဖရိကနိုင်ငံများဖလားဘောလုံးဖိုင်နယ်ကိုကင်မရွန်နိုင်ငံမှာတနင်္ဂနွေနေ့ကကစားခဲ့ကြတာမှာစီနီဂေါကအီဂျစ်ကိုပယ်နယ်တီနဲ့နိုင်ပြီးတော့ပူဆွဲသွားတာပါ။ဒီပွဲမှာနှစ်သင်းလုံးတိုက်ဆက်ဖွင့်ကြတာကြောင့်ဂိုးသွင်းခွင့်တွေအများပြားရပြီးတော့ပွဲကကြီးကောင်းခဲ့ပါတယ်။အဲဒါပေမဲ့ဂိုးသမားတွေလက်ဆွမ်းပြကာကွယ်သွားခဲ့လို့နှစ်သင်းလုံးဂိုးမရခဲ့ကြပါဘူး။ဘလောက်တောင်လက်ဆွမ်းပြခဲ့ကြတယ်ဆိုတော့ပွဲစပြီး3မိနစ်မှာစီနီဂေါပယ်နယ်တီရတာကိုလေဦးတိုက်ဆက်မှုမှနေကန်သွင်းခဲ့ပေမဲ့အီဂျစ်ဂိုးသမားကကာကွယ်ခဲ့ပါတယ်။ဒီလိုနဲ့နှစ်သင်းလုံးဂိုးမရပဲနောက်ဆုံးမှာပယ်နယ်တီနဲ့အဆုံးဖြတ်ကြသွားခဲ့ရပါတယ်။ penalty kanjare kamaro, puesama, penalty luegere manega, dije maro, sinigo, sumpia, penalty go win out twimbido, now soma, sinigoga, ligo nugunet, nine champion pedovare, daha sinigo, twedo, Africa nangana, palago, paramazo, jane pusura, lepibare, hulu Africa palago, yalai dana, pada bi, sinigo, nibia, alu sisigaro.
Parmena, compliqué.
แม่อนาจารย์อาจารย์ยังเจตุติมาเลยครูโลแชมเปี้ยนဖြစ်ဖို့အချိန်တော်ကြာဆောင်ခဲ့ရပြီခက်လဲခက်ခဲပါတယ်တခါတည်းမှာတကယ်ကိုခက်ခဲခဲနဲ့ချုပ်ဖေးပါတယ်ဒါပေမဲ့ကျွန်တော်တို့ဘယ်တော့မှမရှုံးမပေးခဲ့ပါဘူးဒီပွဲကလည်းခက်ကိုခက်ပါတယ်ပွဲစပိုင်းမှာတော်တော်လေးခက်ပါတယ်ပင်နယ်တီရခဲ့ပြီမဲ့ကျွန်တော်တို့မဝင်ခဲ့သလိုနောက်ထပ်လည်းဂိုးသွင်းခဲ့နေရခဲ့ပါတယ်ဒါပေမဲ့
ကျွန်တော်တို့ကစားသမားတွေလုံးဝအရှုံးမပေးခဲ့ပါဘူး။ဒါကသူတို့မျိုးဆက်ရဲ့စိတ်ဓာတ်ပြင်းထန်မှုကိုပြသတာပါ။ဒီပွဲနိုင်လို့ကျွန်တော်ရန်ဝမ်းသာပါတယ်။ဒီဖလားကစင်နီဂေါပြည်သူတွေအတွက်ပါ။တကယ်ကိုစင်နီဂေါပြည်သူတွေအတွက်ကြီးရွယ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လွတ်လပ်ရေးရပြီးကလေးကအခုလိုချန်ပီယံဖြစ်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့ဒီနေ့တော့ကျွန်တော်တို့အသင်းရဲ့အင်ဂျီမှာကျယ်တဲ့ပွဲကိုထိုးနိုင်ခဲ့ပါပြီ။
ဒီနေ့ကတိုက်စစ်မှုမှာနေကတော့အခုလိုအာဖရိကဖလားကိုအနိုင်ရလိုက်တဲ့အတွက်အရန်ဂုံယူပြီးတော့ဒီနေ့ဟာလဲသူ့ဘဝမှာအပျော်ရွှင်ရဆုံးနဲ့အကောင်းဆုံးနေ့တစ်နေ့ဖြစ်ကြောင်းသူ့အနေနဲ့ဥရောပချန်ပီယံစ်ဖလားနဲ့ချားစုဖလားတွေရခဲ့ဘူးပေမဲ့ဒါကတော့သူ့အတွက်အထူးခြားဆုံးနဲ့ပို့ပြီးတော့အရေးကြီးတဲ့စုဖလားဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်အခုလိုစီနီဂေါအသင်းဘိုဆွဲသွားတဲ့အတွက်စီနီဂေါနိုင်ငံမျိုးတော်ဒါကမှလဲစီနီဂေါပြည်သူတွေဟာအကြီးကြီးအောင်ပွဲခံခဲ့ကြသလိုပြည်ထောင်နိုင်ငံမှာရှိတဲ့ဒီနေ့ကပြိဿတေဟာလဲ Ferris Mu ကလမ်းဒီပေါ်မှာထွက်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်ဒီနေ့ကအတင်းဟာတနင်္လာနေ့ကတော့ဒီနေ့ကနိုင်ငံမျိုးတော် Dhaka ကိုပြန်ရောက်သွားခဲ့ပြီးတော့သူတို့ကတော့ဒီနေ့ကသမရအပါဝင်ဒီနေ့ကပြည်သူတွေကသူရဲကောင်းတွေလို့အကြီးကျယ်ဂုဏ်ပြုပူဇော်ခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါကြာတာပတင်းနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြမှာပါရှင
်ယူကရိန်းနိုင်ငံမှာတင်းမာမှုတွေပေါ်ပေါက်နေချိန်အင်အားပြတဲ့အနေနဲ့ဘယ်လာရုစ်နိုင်ငံနဲ့ဆဲကြပူးတွက်စီရေးလက်ချင်နေတဲ့ရုရှားတပ်ဖွဲ့ဝင်3000ကိုကြီးကြပ်ဖို့ရုရှားထိပ်တန်းတမှုတွေဗိုလ်ထုတ်လေးကအင်းနီချင်းဘယ်လာရုစ်ကိုရောက်လာပါတယ်။ခြားသာပင်းလေးကစတင်တဲ့ပူးတွက်စီရေးလက်ချင်မှုတွေရုရှားစစ်တပ်ကဗိုလ်ချုပ်ကြီးဗယ်လာရီဂရက်ဆီမိုဦးဆောင်တဲ့ S-400 မြေပြင်ကဝေရင်ပစ်မစ်ဆိုင်းထုံးတပ်ရင်းနဲ့တိုက်လေယာဉ်တွေအများအပြားကိုလည်းဘယ်လာရုစ်နိုင်ငံကိုစေလွှတ်ထားတာပါ။ယူကရိန်းရှေ့ပိုင်းနေဆက်မှာတပ်ရင်းအားတသိန်းကျော်ချထားတဲ့ရုရှားဟာပင်လယ်နဲ့မှာလည်းစစ်တင်မော်တွေစေလွှတ်ထားတာပါ။UN nuclear ရဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုမြန်မြန်ဆန်ဆန်ပြန်လည်အကောင့်ထဲပေါ်ဖို့အမေရိကန်ဆွေရကဗိုလ်ထုနေမှာပဲတိုက်တွန်းလိုက်ပါရဲ့မကြခင်သတင်းပတ်တွေအတွင်းသဘောတူညီမှုမရဘူးဆိုရင်စာချုပ်ကိုအကောင့်ထဲပေါ်ဖို့မဖြစ်နိုင်တော့ဘူးလို့လည်းတတိပေးခဲ့တာပါ UN နဲ့ဆွေးနွေးပြောဆိုမှုရာအရေးကြီးတဲ့အဆင့်ကိုရောက်ရှိနေပြီဖြစ်ကြောင်းအင်ဗီရိုပြောဝင်ရဂျန်စာကီကဗိုလ်ထုနေစဉ်စားရှင်းလင်းပွဲမှာပြောဆိုခဲ့ပါရဲ့ဆန္ဒသိမ်းပြီးနောက်ပိုင်းအချက်အလက်တွေကြုံရတဲ့မြန်မာပြည်သူတွေအတွက်ဂျပန်နိုင်ငံကစာနာမှုအကူအညီဒေါ်လာ18တန်းခွဲပေးရမယ်အကြောင်းကြေညာလိုက်ပါတယ်ဆန္ဒသိမ်းပြီးနောက်ပိုင်းဒေါ်လာ30စာနာမှုအကူအညီပေးထားတဲ့ဂျပန်နိုင်ငံကနောက်ထပ်ကူညီဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်တာပါနိုင်ငံတကာအဖွဲ့အစည်းတွေရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံတို့နဲ့လက်တွဲပြီးမြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေထံဂျပန်နိုင်ငံကဆက်လက်ကူညီသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်တရင်ချင်းချုပ်ကိုပြောပြသွားတာပါကြာတာပတိနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါကျမတို့ VOA မြန်မာပိုင်းကနေပြီးတိုက်ရိုက်တင်ဆက်နေတဲ့အစီအစဉ်နှစ်ကြိမ်မှာညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်ရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရှင်ရုပ်တံအင်ဂျင်နီယာကတော့ Zubel Elta ရဲ့ဖြစ်ပါတယ် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတော်တော်ကတော့ရှင်အားလုံးကိုကျေးဇူးတူတင်ပါတယ် DND ရဲ့အတွေ့အကြုံကနေကြီးဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.